မနက်ဖြန်မိလ24ရက်နေ့မှာကျင်းပမဲ့21ရာစုပင်လုံကြီးလာခံတက်ရောက်ဖို့တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့ညီပြည်တော်ကိုရောက်ရှိနေချိန်မှာပဲညီမြတ်တော်တိုင်ရင်သာလူမျိုးများဖက်ဒရယ်ကောင်စီ UNFC ကတော့ညီလာခံမတက်ရောက်ဖို့ဆုံးဖြတ်လိုက်ပါတယ်အထူးသဖြင့်တခြားကိုဇလရီနီတူဆွေးနွေးဆုံးဖြတ်ခွင့်ရှိတဲ့အနေအထားနဲ့ဖိတ်ကြားခံရတာမဟုတ်လို့မတက်ရောက်ဖို့ဆုံးဖြတ်တာဖြစ်တယ်လို့လည်း UNFC ကောင်ဆောင်တွေကပြောပါတယ် BOA Time ချေဆက်သတင်းထောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါ UNFC ကညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဒီကနေ့အစည်းအဝေးကနေဆုံးဖြတ်ချက်အရ27ရာစုဒုတိယကြိမ်ပင်လုံညီလာခံကိုအဖွဲ့အစည်းနဲ့တက်ရောက်မှာမဟုတ်ဘူးလို့ဒုတိယဥက္ကဋ္ဌနဟန္တာကပြောပါတယ်
ကျွန်တော်တို့ဒီကနေ့ဒီနိုင်နေတဲ့ကိုချက်ပေါ်မှာပြည်လည်းမရသေးဘူးဗျာကျွန်တော်တို့ကတော့ဖြစ်ဖြစ်တိုးဖို့ဆိုတဲ့နေရာမှာတော့ဘာလို့မရသေးဘူးပေါ့နော်။နောက်အခု27ရာစုပြင်လုံးထိတ်လာတဲ့အပေါ်မှာဒီဝေးနဲ့လည်းကပ်ရက်ဖြစ်နေတယ်။နောက်သရုပ်ထိတ်တာလည်းရောက်တယ်ပရိုလေးနောက်ကြတယ်။ကျွန်တော်တို့ကိုအထူးအတယ်နေနဲ့ထိတ်ကြတယ်။ဒါတော့သကလုံးလှအောင်တော့အထူးထိတ်ကြသူပေါ့။အမှားတော့ဒါလိမ့်လာပြီးဖြစ်မှာ။ဒီတခြားစုစလဲတွေနဲ့ဘန်းသူစီမီခင်းဆုံးဖြတ်ခဲ့တယ်မရှိတဲ့အနေအထားပေါ်မှာကျွန်တော်တို့ကတော့မတက်တင်ဘူးလို့ကျွန်တော်တို့အလုပ်လုပ်နေတယ်။
အထူးဖိတ်ကြားသူအစ်အနေသားဖြစ်တာဖိတ်ကြားလာလို့ UNSC အနေနဲ့ပါဝင်တက်ရောက်ဖို့မရှိဘူးလို့သူကဆိုပါတယ် UNSC ရဲ့နိုင်ငံရေးဆိုင်ရာတွေ့ဆုံဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TBN နဲ့မြန်မာဆိုရတို့ကြားအဆိုပြုချက်ကိုးချက်ကိုညှိနှိုင်းသဘောတူညီချက်မရခဲ့လို့ NC လက်မှတ်ရေးထိုးနိုင်ရေးမတိုင်ခင်နှစ်ဖက်အပြန်အလှန်ကတိကဝတ်ပြုချက်မပြုနိုင်တဲ့အခြေအနေမှာရှိနေပါတယ် UNSC အနေနဲ့ကတော့27ရာစုပင်လုံးညီလာခံဖိတ်ကြားမှုဟာတန်းလူဆွေးနွေးခွင့်မရှိတဲ့အနေသားဖြစ်တယ်လို့ခိုင်မာတဲ့သဘောတူညီချက်တစ်ခုနဲ့တော်လိုင်းရေးလက်လက်ကန်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းနဟန္တာကပြောပါတယ
်ပထမအချိန်27ပင်လုံးလုံးဘုံကကျွန်တော်တို့ကိုတရားဝင်ဖိတ်တယ်တန်းလူဆွေးနွေးခွင့်ရှိတဲ့အပေါ်မှာကျွန်တော်တက်ခဲ့ဒါနဲ့ဒီပွဲမှာတော့အဲ့ဒါလို့မဟုတ်ဘူးနော်နောက်အခု NCA ကိစ္စအပေါ်မှာလည်းကျွန်တော်တို့ကအရင်က NCCP နေနဲ့ဆွေးနွေးလာတယ်နောက်ပြီးတော့ CD အခုဆိုနဲ့ဆွေးနွေးနေကြတာပါပဲနော်သဘောတော့ခိုင်မာတဲ့သဘောတူညီမှုတစ်ခုနဲ့အတိခရတဲ့ရေလုပ်ပြီးတော့မှနိုင်ငံရေးဖြည့်ဆင်းရေးကိုတက်ထမ်းသွားဖို့အဲ့ဒီပုံမှာကျွန်တော်တို့ခိုင်မာယူကြည့်တယ်။တော်လိုင်းရေးလက်နက်ကန်ထွက်တဲ့အားလုံးပါဝင်နိုင်ရေးကိုလည်းဒါအဓိကသောက်ပေးရမယ်
။27ရာစုပင်လုံညီလာခံကိုမတက်ရောက်လို့မြန်မာအစိုးရကနေတမျိုးတစ်ပုံသဘောထားရှိနိုင်မလားဆိုတဲ့အပေါ်နန္ဒာကအခုလိုဆက်ပြောပါရယ်
။ဒါကသူ့ရဲ့ပုံမှာတကယ်လို့27ရာစုပင်လုံမတက်လို့သူတို့တမျိုးစုသဘောထားမယ်ဆိုတော့ဒါတော့မတက်နိုင်ဘူးလေနော်။သူတို့ကတော့အစီအစဉ်ကြီးလို့သူတို့လုပ်သွားတာပါ။ကျွန်တော်တို့လည်းအတက်နိုင်ဆုံးဆက်လက်ပြီးတော့ယူသွားဖို့လိုလိမ့်မယ်လို့နော်။ဒါကတော့ကျွန်တော်တို့မြင်တယ်
UNSC အနေနဲ့ကတော့ပင်လုံမူပင်လုံစိတ်သပင်လုံဂတိကဝတ်နဲ့အညီအမျိုးသားဒဏ်သူရေးကိုပိုင်ကြံစည်ခွင့်နဲ့အမျိုးသားပြည်နယ်များကိုခြေခံတဲ့စစ်မှန်တဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးကိုဥတည်နိုင်တဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေကို UNSC အနေနဲ့ကြိုဆိုထောက်ခံဝိုင်းရံပပိုးသွားမယ်လို့လည်းဒီကနေ့မှကြေညာချက်ထုတ်ပြန်ထားပါတယ်အခုကျင်းပတဲ့ UNSC စီဝေးမှာကချင်လွတ်လပ်ရေးဖွဲ့ KIO မွန်ပြည်ပါတီကရင်နေမျိုးရာတိုးတက်ရေးပါတီမြောက်ပိုင်းဆမ်းမြေတပ်မတော် SSCB SSC ရခိုင်အမျိုးသားကောင်စီလာဟုဒီမိုကရက်တစ်အစည်းအရုံးတို့တက်ရောက်ခဲ့ကြပြီမဲ့ KIO နဲ့မြောက်ပိုင်းဆမ်းမြေတပ်မတော်ကိုယ်စားလှယ်တွေဟာ27ရာစုပင်လုံညီလာခံကိုတက်ရောက်ဖို့နေပြည်တော်ကိုရောက်ရှိနေပါတယ် UWSC ဝတ်ပြည်သွေးစည်းညီညွတ်ဖွဲ့ကနေဦးဆောင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီအဖွဲ့ဖြစ်တဲ့ UWSA, KIA, SSCB, MDAA, TNL, AA, MNDAA အဖွဲ့ခုနှစ်ဖွဲ့ကတော့အထူးဖိတ်ကြားသူတွေဖြစ်ဒုတိယကြိမ်27ရာစုပင်လုံညီလာခံကိုတက်ရောက်ဖို့တရုတ်နိုင်ငံကနေတစ်စိနေပြည်တော်ကိုရောက်ရှိနေပြီဖြစ်ပါတယ်ခင်ဗျာ